အချိန်ကစောင့်ဘတ်ဂျက်ကိုအမေရိကန်အောက်လွှတ်တော်မှမဲပေးဆုံးဖြတ်လိုက်ပြီးသမ္မတဘိုင်ဒန်လက်မှတ်ထိုးဖို့ပေးပို့လိုက်ပြီးဖြစ်ပါတယ်။သမ္မတဘိုင်ဒန်ရဲ့ဒီမိုကရက်တွေက228မဲ206မဲနဲ့အတူပြီးဆုံးဖြတ်လိုက်တာဖြစ်ပါတယ်။ Republican အမှတ်73ယောက်ကဒီဥပဒေကြမ်းကိုပူပေါင်းထောက်ခံခဲ့ကြပါတယ်။ဒီမိုကရက်ပါတီတွင်တိုးတဲ့အုပ်စုနဲ့ဗိုလ်အုပ်စုကြားကွဲပြားခြားနားတာတွေကြောင့်တရက်ကြန့်ကြာခဲ့တာကိုဘေးအသာထားပြီးခုလိုတောက်ကြတဲ့ကဆုံးဖြတ်ခဲ့ကြတာပါ။အမေရိကန်နိုင်ငံရဲ့လမ်းတွေရထားလမ်းတွေနဲ့တခြားသိမ်ပို့ဆောင်ရေးနဲ့အင်တာနက်ဆက်ဆက်အခြေခံအဆောက်အုံပိုင်းတွေအတွက်ဒီဘတ်ဂျက်ကိုအသုံးပြုမှာဖြစ်ပါတယ်။ဒါပေမဲ့လူမှုလုံခြုံရေးကိုယ်ရဲနဲ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးဆိုင်ရာအစီအစဉ်တွေအတွက်ဘတ်ဂျက်ကိုချပတ်နိုင်ဖို့ဆွေးနွေးနေကြဆဲဖြစ်ပါတယ်။ဒေါ်လာ 1.5 ထရီလီယံတန်ဖိုးရှိတဲ့ဒီဘတ်ဂျက်ချမှတ်ရေးလှုံ့ဆော်လို့ဒီလေကိုပြီးခဲ့တဲ့စနေနေ့ကကဏ္ဍဦးမဲခွဲကြည့်ရမှာ221မဲနဲ့213မဲနဲ့ကဏ္ဍဦးနိုင်ရရှိခဲ့ပြီးဖြစ်ပါတယ်။